မအီနီတာမောင်ကဒီနယ်သာလန်နိုင်ငံမှာနိုင်ငံရေးခုလုံးဖို့ဟိုရောက်ဖြစ်လာတဲ့အကြောင်းကိုအရင်ရှင်းပြပါလားခင်ဗျ။အ
ော်ဟုတ်ကဲ့ရှင့်ညီမတရုတ်မှာ2014ဆက်ပြီးတော့ကျောင်းတက်နေရပါတော့เนาะ။အမ်ဟောညီမ2020မှာဘွဲ့ရပြီးတော့အိမ်ပြန်ဖို့လုပ်တဲ့အချိန်မှာပေါ့เนาะ။ကိုဗစ်ကြောင့်မလို့ပြန်လို့မရဘူး။အဲ့ဒီနောက်ပိုင်းနောက်2021 February လပိုင်းရောက်လာပြီပေါ့เนาะ။အဲ့မှာစစ်တပ်အာဏာသိမ်းပြီးတော့နောက်ပိုင်းမှာစကြတဲ့အခါကစပြီးတော့ညီမကိုယ့်ရဲ့ကိုပိုင် Facebook ပေါ်မှာစပြီးတော့သူတို့ဘလို့တွေသိမ်းပြီးတော့နောက်သူတို့ရဲ့ရက်ဆက်မှုတွေပေါ့နော်နောက်တစ်ဖြည်းဖြည်းနဲ့ပြည်သူတွေအပေါ်မှာဆန္ဒပြတဲ့လူအပေါ်မှာတုံ့ပြန်မှုတွေကိုတစ်ခုပြီးတစ်ခုညီမတက်နိုင်တဲ့လောက် share တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုကတေးရုံမှာဆိုတော့ကိုတိုင်လမ်းပေါ်ထွက်ပြီးတော့ဆန္ဒမပြနိုင်တဲ့အတွက်ကိုတက်နိုင်သမျှinformation လေးတွေ share ပေးတာပေါ့เนาะအဲ့ဒီနောက်ပိုင်းညီမလေးယတနာဆိုလဲသူကအခု905နဲ့ပုံမှန်အထောက်ခံရပြီးတော့အခုရှောင်နေရတာပေါ့เนาะအကယ်၍သူ့ကိုလာဖမ်းတဲ့အခါကျလို့ရှိရင်သူ့ကိုမတွေ့တဲ့အခါကျရင်မိသားစုတွေအနှိမ့်ဆက်ခံရတာပေါ့เนาะအဲ့ဒီအခါကျတော့အခုညီမတို့မိသားစုတွေလည်းတကွဲတပြားနဲ့အဲ့ဒါကြောင့်မလို့ညီမပြန်လို့ဘလို့မှပြန်လို့မရတော့ဘူးပေါ့เนาะလေရင်လည်းမရှိဘူးအကယ်၍ရှိခဲ့ရင်တော့မှလေစိတ်မှာညီမကိုဘလို့လေးဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိပ်စက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားတာပဲဖြစ်ဖြစ်တောင်းမဟုတ်တခြားနိုင်ငံမှာသွားခိုးလုံနေတာပဲဖြစ်ဖြစ်ပိုကောင်းတာပေါ့เนาะအာဒါပေမဲ့လည်းဘာမှရွေးချယ်စရာမရှိတဲ့အတွက်ကြောင့်ဒီလိုပဲလာလိုက်ရတာပါရှင
်ညီမအီနီတာမောင်ရဲ့ညီမမယရနာဒီ905ကကြီးနဲ့ဟိုဖန်ဝရန်ထုတ်ခံတာလားကဘာကြောက်ပါလဲ
ဟုတ်ကဲ့သူဟာဆိုရင်လည်းညီမလိုပဲပေါ့เนาะအချက်အလက်တွေအကုန်လုံးကို share ပါတယ်ဖြစ်နိုင်မြောက်သူတော်တော်များများလေး share ပါတယ်သူ့မှာအငယ်ချင်းတွေလည်းအများကြီးရှိပါတယ်ရှင်အဲ့ဒီမှာဖန်ဝရန်ထုတ်ခံလေးတွေအများကြီးပေါ့เนาะအဆိုတော်တွေနာမည်ကြီးကြီးမကြီးကြီးအဲ့လို activist မှန်တမျှကိုအဲ့လိုမျိုးထုတ်တာပေါ့เนา
ะအဲ့တော့ဒီတရုတ်နိုင်ငံမှာကြောင်းပြီးသွားပြီဆိုပေမဲ့တရုတ်နိုင်ငံမှာဆက်ပြီးတော့နေမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတရုတ်အစိုးရကဟိုလိုဗီဇာထုတ်ပေးပြီးတော့ကူညီဆောက်ရှောက်ပေးတာမျိုးရောမရှိနိုင်ဘူးလားခင်ဗ
ျဟုတ်တရုတ်နိုင်ငံမှာခိုလုံခွင့်ရှောက်ဖို့ကလုံးဝမဖြစ်နိုင်ပါဘူးရှင်ဘာလို့လဲဆိုတော့အကယ်၍တရုတ်လူမျိုးတစ်ယောက်နဲ့လက်ထပ်ယူပြီးတော့နေမယ်ဆိုလို့ရှိရင်တော့မှသူတို့ကဗီဇာကိုခဏပဲ9နှစ်လောက်ပဲအဲ့လိုမျိုးပေးရပါတော့เนาะအကယ်၍အဲ့ဒီလူနဲ့ကိုကပြဿနာဖြစ်ပြီးတော့ကွဲကွာသွားခဲ့မယ်ဆိုရင်ထပ်ပြီးတော့နေလို့မရတော့ဘူးရှင်။အဲဒါကြောင့်မလို့ညီမအနေနဲ့ခိုလုံခွင့်ကိုဘလို့မှရှောက်ဖို့မပေးဘူးရှင်။အကယ်၍ကျောင်းတက်နေတဲ့ဗီဇာပဲရှိမယ်။အဲ့ဒီဗီဇာကုန်လို့ရှိရင်အဲ့ဒီနိုင်ငံကနေထွက်သွားမယ်။မထွက်သွားလို့ရှိရင် fine ကောင်းမယ်။အဲ့လိုမျိုးနောက်ဆက်တွဲအများကြီးစိုးကြိုးတွေအများကြီးရှိပါရဲ့ရှင
်။ဘာဖြစ်လို့နေတန်လန်နိုင်ငံကိုရွေးချယ်ပြီးထွက်ရတာပါလဲ။
ညီမအင်တာနက်မှာဖာကာတာပေါ့เนาะနယ်သာလန်နိုင်ငံကအခုအချိန်မှာတခြားနိုင်ငံတွေထက်လူမှုရေးအခွင့်အရေးကိုပို့ပြီးတော့ဦးစားပေးတယ်ပြီးတော့နောက်အဲ့လိုမျိုးဒုက္ခတွေရောက်တဲ့အခါမှာလည်းကောင်းကောင်းမွန်မွန်ဆက်ဆံတာပေါ့เนาะတက်နိုင်တဲ့လောက်ဖြည့်ဆည်းပေးတယ်နောက်ပြီးတော့ဒီမှာလူမျိုးဘာသာခွဲခြားတာလည်းမရှိဘူးပေါ့เนาะညီမနိုင်ငံမှာဆိုရင်တည့်ရဲ့အတိုင်းပဲညီမကမွတ်စလင်အစ္စလာမ်ပေါ့เนาะအစ္စလမ်ဆိုလို့ရှိရင်တို့အများအားဖြင့်နှိမ်ချပြီးတော့ဆက်ဆံတာတို့နောက်အဲ့လိုမျိုးဘာမှအပြစ်မလုပ်ဘဲနဲ့တော့အပြစ်ရှာတာတို့ညီမအကယ်၍ပြန်သွားခဲ့မှာဆိုလို့ရှိရင်သူများထက်အန်ဒီရနှစ်ဆပူကြီးရပေါ့နော်အဲ့ဒါကြောင့်မလို့မပြန်မဲနဲ့ဒီနိုင်ငံကိုလာပြီးတော့အဇိုင်လန်ရှောက်ဖို့စိတ်ဆုံးဖြတ်ချက်ချပြီးတော့ရောက်လာပါရှင့
်အဲ့တော့နေသလန်ကဒီလူမှုဖူလုံမှုစောက်ရှောက်ရေးကောင်းတာတို့နော်လူအခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်အဲကောင်းမွန်တဲ့ဟလာမှတ်တမ်းတွေရှိတာတို့အဲ့လိုရှိတဲ့အနေအထားမှာကိုကဟိုတိထားမှန်းထားတာနဲ့အခုရောက်လာတဲ့အချိန်မှာဟလာဘလို့ကြွားချမှုတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်ရပါသလဲ
ဟုတ်ကဲ့ညီမဒီဟိုရောက်လာတော့လေငွေကနေခေါ်သွားပါတော့အဲ့လိုမျိုးထောင်လိုမျိုးပဲပေါ့နော်ဟိုလုံးဝအပိတ်ကြီးဟိုလုံးဝထွက်လို့မရဘူးပေါ့နော်တကွတကားနောက်မှာပဲနေရတယ်တနေ့မှာတနားနှစ်နာရီလောက်ဟိုအပြင်ခဏထွက်ပြီးတော့အဲ့လိုမျိုးလူတွေနဲ့ပိုင်းနဲ့စကားပြောလို့ရအောင်ပေါ့နော်အဲ့ဒီမှာညီမအ
ဲ့ဒါကဘယ်မြို့မှာပါလဲ
ဟုတ်အဲ့ဒါအမ်စတာဒမ်မှာပါရှင်အမ်စတာဒမ်လေးစိတ်အာလေးစိတ်နဲ့နီးတဲ့အဲ့လိုမျိုးအထုပ်ခံမှာအဲ့ဒီမှာညီမ18ရက်လောက်ပေါ့နော်နေလိုက်ရတယ်အမှန်တကယ်ဆိုလို့ရှိရင်ရက်ဒီထက်နေတာပေါ့နော်ကျွန်တော်လည်းဆိုအဲ့ဒီမှာညီမတို့နေရာမှာကိုဗစ်လူတယောက်ရှိတော့ဟိုသူတို့ရှိနေတယ်ပါလေငားပေးပြီးတော့ကိုအမှု process လုပ်ဖို့အဲ့ဒါတွေအကုန် freeze လုပ်လိုက်တာပေါ့နော်အဲ့ဒါတွေအကုန်ရန်တန်လိုက်တာပေါ့အဲ့ကြောင့်မလို့ညီမပို့ပြီးတော့ရက်ကြွားပါပေါ့နော်18 19ရက်လောက်အဲ့လောက်နေလိုက်ရတယ်အဲ့ဒီနောက်ပိုင်းညီမကို Amsterdam နဲ့ဝေးတဲ့နေရာမှာ3နာရီ4နာရီလောက်ခက်ပြထားနဲ့သွားလို့ရတဲ့နေရာမှာညီမကိုထားထားတယ်ပေါ့နော်အခုအခုအဲ့လိုမျိုးတန်းရားလေးလိုမျိုးမှာနေပါအရှင်တယောက်တည်းတော့မဟုတ်ဘူးတခြားမိသားစုတွေနဲ့ share ရပါတယ်အာညီမတို့ဒီတန်းရားလေးမှာအဲ့လိုမျိုးအိမ်လိုမျိုးအဲ့လိုမျိုးအိမ်လေးရှိရဲ့အဲ့အိမ်လေးထဲမှာလူတွေအများကြီးနေရတာပေါ့နော်အဲ့လိုမျိုးရေချိုးကအိမ်သာဆိုလို့ရှိရင်လည်းအကုန်လုံး share ပေါ့အိမ်ခန်းချင်းချင်းလေးထဲမှာနေရပါတယ်ဒါပေမဲ့လည်းအဆင်ပြေပါရဲ့ရှင်အဆင်ပြေအောင်နေရတာပေါ့နော်တခြားလူတွေကိုမေးကြည့်တော့သူတို့က6လအတွင်းမှာနေထိုင်ခွင့်ပေးရင်လည်းပေးဒါမှမဟုတ်ရင်တစ်နှစ်နှစ်နှစ်ထပ်ပြီးတော့ဆောင်ရတာလည်းရှိတယ်လို့ပြောပါရဲ့ရှင်ဒါပေမဲ့ညီမအနေနဲ့ကတော့ကိုကရည်ရွယ်ချက်ရှိတယ်ကွာဆေးချောင်းလက်တက်ပြီးွားကြီးဘွဲ့လဲရပြီးွားကြီးဆိုတော့ကိုယ်နိုင်ငံကိုအကျိုးမပြုနိုင်အောင်မှတခြားနိုင်ငံမှာကိုတက်နိုင်သမျှလုပ်ပေးချင်တာပေါ့နော်အခုတို့ကစောင့်ခိုင်းတာတော့ညီမဘာမှလုပ်လို့မရဘူ
းဟုတ်ကဲ့
တို့ဘလောက်စောင့်နိုင်မလဲဆိုတော့သေချာလည်းမသိသေးဘူးအဲ့လိုမျိုးစောင့်နေရတော့ပေါ့နော်မျောလင်းချက်ပြက်ပြီးတော့အဲ့လိုမျိုးရီမန်းချက်တွေပျောက်ဆုံးသွားမှာဆိုလို့
ဆိုတော့မြန်မာနိုင်ငံမှာဆေးချောင်းမတက်ဖက်နဲ့ဘာလို့ဟိုတရုတ်နိုင်ငံမှာသွားတက်ဖြစ်တာပါလဲခင်ဗျ
ဟုတ်ကဲ့မြန်မာဆယ်တန်းအောင်တော့ဗမာနိုင်ငံဆေးမှတ်မမိဘူးပေါ့နော်နောက်တော့အဖေတငယ်ချင်းရဲ့တမီးလေးကတရုတ်နိုင်ငံမှာဆေးချောင်းတက်နေတယ်ပြီးတော့သူတို့ပြောတာကတော့တရုတ်နိုင်ငံမှာဆိုရင်အဲ့လောက်အမှတ်အများကြီးမလို့ဘူးပေါ့နော်ဆေးချောင်းတက်ခွင့်ရနိုင်တယ်ဆိုပြီးတော့စမ်းလျှောက်ကြည့်ဆိုပြီးတော့ညီမလျှောက်ကြည့်လိုက်တော့ဟုတ်အဲ့ဒီကွမ်ဂျိုးကဆေးချောင်းတစ်ချောင်းကလက်ခံပါတယ်အဲ့ဒါကြောင့်မလို့ကွမ်တက်ဖြစ်တာပါရှင
်အဲ့ဒီမှာရောအခြားမြန်မာဆေးချောင်းသားတွေရှိပါသလား
အာညီမတော့တက်တဲ့အချိန်ကဆေးချောင်းသားမြန်မာဆိုညီမတယောက်ပဲရှိပါတယ်ညီမတက်ပြီးတော့နှစ်နှစ်သုံးနှစ်ရောက်တဲ့အခါမှာမြန်မာတယောက်နှစ်ယောက်ထပ်ရပါတယ်ရှင
်ဟိုဒီနေရာမှာပေါ့နော်တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တခုသိချင်တာကဒီတရုတ်အစိုးရဆိုလို့ရှိရင်လက်ရှိအနာသိနေတဲ့စစ်ကောင်စီနဲ့သူတို့ဆက်ဆံရေးအတော်လေးကိုပြေလည်တာပြီးတော့နိုင်ငံတကာမျက်နှာစာမှာအကာအကွယ်ပေးနေတာကြီးလည်းကျွန်တော်တွေ့ရပါတယ်အဲ့ခါကျတော့ဒီအာနာသိန်းတဲ့ကိစ္စကိုဒီတာမန်တရုတ်ပြည်သူတွေတရုတ်ကျောင်းသူကျောင်းသားတွေကဘယ်လိုအမြင်ရှိကြသလဲဘယ်လိုသဘောထားရှိတာကိုတွေ့ခဲ့ရပါသလဲ
ဟုတ်အာနာသိန်းနာနဲ့ပတ်သက်ပြီးတော့သူတို့ညီမတိရဲ့လူတွေကနိုင်ငံရေးမသိလို့လားတိတ်ပြီးတော့မဖတ်လို့လားမသိဘူးပေါ့နော်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘာမှတိတ်ပြီးတော့မပြောဘူးသူတို့တိတာကဗမာနိုင်ငံမှာစစ်အာဏာသိမ်းထားရဲဆိုပြီးတော့ပဲသိရပါတော့เนาะသူတို့ရဲ့အစိုးရဗမာနိုင်ငံကိုအဲ့လိုမျိုးလက်နက်အားနဲ့ရောနောက်တက်ကနိုလော်ဂျီဘိုင်းနဲ့ရောအားလုံးကူညီပေးနေတာသူတို့သိမ်းမသိဘူးရှင်ဟုတ်ညီမတို့ကလည်းကြောင်းထဲမှာဆိုတော့လေသူတို့စင်းနဲ့ပတ်သက်တာပဲဖတ်တာများတယ်အဲ့လိုမျိုးနိုင်ငံရေးနဲ့ဆိုတော့သိမ်းမသိဘူးရှင်ဟုတ
်ညီမတိတဲ့အတိုင်းပဲဒီနိုင်ငံတစ်ခုမှာဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကဟိုလူငယ်တို့ရဲ့အင်အားပေါ်မှာမိကိုအားထားရပါတယ်ဆိုတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းလိုက်တဲ့ဟာလားစစ်ကောင်စီကနေပြီးတော့မြန်မာတို့လိုလူငယ်တို့အပေါ်မှာဘယ်လောက်ထိဟိုအလေးထားမှုဆက်ဆံမှုရှိတာကိုမြင်မိပါတယ
်ဟုတ်ကဲ့သူတို့ကလူငယ်တွေအပေါ်တော်တော်လေးကိုဆက်စွန့်ရုံရှာပြီးတော့မုန်းတီးပြီးတော့ရန်သူလိုအပေါ်သဘောထားတယ်လို့မြင်ပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့လူငယ်တွေကပညာတတ်ပြီးတော့သူတို့ကိုပုံကံမှာစိုးတာပေါ့နော်အဲ့လိုမျိုးပညာနဲ့ပဲဖြစ်ဖြစ်လက်နက်နဲ့ပဲဖြစ်ဖြစ်အဲ့လိုမျိုးသူတို့ပုံကံမှာအရန်စိုးရတဲ့အတွက်ကြောင့်လူငယ်တွေကိုသူတို့ကြောက်တယ်ကြောက်ပြီးတော့အဲ့လိုမျိုးရန်သူအနေနဲ့ဆက်ဆံပြီးတော့ရရဆက်ဆက်ကိုတတ်ပါတယ်အဲ့လိုမျိုးဆန္ဒပြတဲ့အထဲမှာလည်းယောက်ျားမိန်းမမခွဲခြားဘဲနဲ့လူငယ်တွေအများကြီးအသက်ခံရတာမတည်တည်မဲ့တည်သွားရတာတွေအများကြီးကိုရှိပါတယ်ရှင်တော်လူငယ်တို့တော်တော်မိုးပါရဲ့
ဟုတ်ကဲ့အခုဆိုလို့ရှိရင်စစ်တပ်ကအာဏာသိမ်းတာခုနလကျော်လာပါပြီခင်ဗျအဲ့ဒီခါကျတော့ညီမတို့လူငယ်တွေမျှော်မှန်းတဲ့အပြောင်းအလဲတစ်ခုကမကြခင်ရှေ့အနာဂတ်မှာဘယ်လိုမျိုးမျှော်လင့်ချက်ထားပါလဲ
ညီမ ိတ်ထဲကတကယ်ခံစားရတာပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေကတကယ်ကိုတော်ပြီးတော့တကယ်ကိုတော်လှန်နေကြပါတယ်သူတို့အဖက်ဖက်ကပေါ့နော်လမ်းပေါ်ထွက်တဲ့လူငယ်ကလည်းထွက်ဟိုအင်တာနက်ကနေ share လုပ်ရတဲ့လူကလည်း share သူတို့လုံနိုင်တဲ့ကန္တာဘောင်းဆောင်ကနေပါဝင်ပြီးတော့လုံနေတဲ့အတွက်ကြောင့်မလို့ညီမကတော့တနေ့မှာပေါ့နော်ဒီနိုင်ငံသားတွေအားလုံးဒုက္ခပေးပြီးတော့90ကျော်ကျော်ဒုက္ခပေးတဲ့သူတို့အမြင့်ပြက်ချေမုန်းနိုင်မယ်လို့တော့ယုံကြည်ချက်တော်ထားတာပေါ့စစ်ကောင်းဆောင်နဲ့သူတို့ရဲ့ဆွေမျိုးတစ်တိုက်ပေါ့နော်အဲ့လိုမျိုးအာနာသိန်းတဲ့လူရဲ့အားလုံးညီမတို့တနေ့ချေမုန်းနိုင်မယ်လို့ယုံကြည်ပါတယ်ညီမတို့အားလုံးစူးစမ်းနေရပေါ့နော်အဲ့ဒီကြောင့်မလို့အမြန်ဆုံးတို့အရှုံးပေးပြီးတော့ညီမတို့နိုင်ငံပြန်ပြီးတော့ပြန်လဲကောင်းမွန်ထူထောင်လိုက်နိုင်မယ်လို့ယုံကြည်ပါတယ်မျှော်လဲမျှော်လင့်ပါတယ်ရှင
်အခုပေါ့လေဒီဟလာဟိုပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အတော်များများပါဝင်ထားတဲ့ NUG ဂျာကလာအစိုးရတက်လဲပေါ်ပေါက်နေတာပေါ့နော်ဒီ NUG အစိုးရရဲ့လက်ရှိလှုပ်ဆောင်ချက်တွေပေါ်မှာရောဘယ်လိုမြင်မိပါလဲအားရမှုရှိပါလား
သူတို့ကတက်နိုင်တည်းများညီမဖတ်ရတဲ့လောက်တော့တက်နိုင်တည်းများတော့လုံနေရပါပဲဒါပေမဲ့အားရမှုရှိလားဆိုတော့အားမရပါဘူးရှင်ဘာလို့လဲဆိုတော့ကိုဗစ်ပဲဖြစ်ဖြစ်နောက်စီးပွားရေးပဲဖြစ်ဖြစ်အခုလူတွေကဘယ်လိုပြောမလဲဆိုတော့အခုပညာရေးလည်းမရှိဘူးစီးပွားရေးအလုပ်အကိုင်လည်းအကုန်ခက်ခဲနေရပေါ့နော်သူတို့စူးစမ်းပြီးမှဘာလို့မှထိထိရောက်ရောက်မဖြေရှင်းနိုင်တဲ့အတွက်အကြောင်းမလို့အားမရပါပါရှင်အခုငွေကြေးဖောင်းပွားမှုတွေရောအဲ့လိုမျိုးကိုဗစ်နဲ့မတည်တည်မဲ့တရားရတဲ့လူတွေအများကြီးပဲ
အဲ့ဒါကဟိုလက်ရှိတကယ်တိုင်းပြည်ကိုတောင်းဝန်ယူပြီးတော့ထိန်းထားတဲ့စစ်ကောင်စီဘက်မှပို့ပြီးတော့တောင်းဝန်မရှိဘူးလား
ဟုတ်ကဲ့ရှင်သူတို့ကြောင့်မလို့ပေါ့ရှင်ဟုတ်အမင်းအွန်လိုင်းနဲ့သူ့ရဲ့တော့အပေါင်းပါတွေပေါ့နော်အဓိကတော့သူတို့ပဲပေါ့နော်သူတို့ကြောင့်မလို့နိုင်ငံကအခုချွတ်ချွတ်ချုံပြီးတော့ဘာမှမရှိတော့ပေါ့နော်သူတို့ကြောင့်မလို့လူငယ်တွေအခုရီမန်းချက်ပြောက်အနာကပ်ပြောက်မတည်တည်မဲ့တရားရဲ့လူတွေအများကြီးမှအများကြီးပဲတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတော့ညီမကထွက်လာနိုင်ခဲ့ပြီမဲ့သူတို့ညီမနိုင်ငံမှာနေခဲ့ရတဲ့သူတွေအားလုံးသွေးမတော်သားမဆက်ပြီမဲ့တကယ်ကိုနေတိုင်းနေတိုင်းညီမသတင်းတွေကြားပြီးတော့စိတ်မကောင်းဖြစ်ရပါတော့ညီမဆူတောင်းပေးအောင်အားလွဲပြီးတော့လည်းဘာမှမတတ်နိုင်တဲ့အတွက်ကြောင့်မလို့တော်တော်လေးစိတ်မကောင်းဖြစ်ရပါရှင
်ဟုတ်ကဲ့အခုလိုမျိုး VOA ကိုမေးမြန်းခွင့်ပေးတဲ့အတွက်မအီနီတာမောင်ကျေးဇူးတင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ပါရှင်ကျေးဇူးပါရှင
်။ဒေါက်တာအီနီတာမောင်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါရှင်။